အစိုးရတပ်တွေနဲ့လက်ရှိတိုက်ပွဲဖြစ်နေကြတဲ့တိုင်းဒေသနဲ့ကင်သုံးပွဲဟာ NCCT အဖွဲ့ကနေနှုတ်ထွက်မယ်လို့ရှမ်းပြည်ဝဒေတာပန်ဆန်းမှကျင်းပနေတဲ့လက်နက်ကင်တိုင်းဒေသထိပ်တီးညီလာခံမှမနေ့တုန်းကအဆိုတင်သွင်းလိုက်ပါတယ်အပြည့်ရဲ့ငြိမ်းချမ်းရေးရဖို့လှုပ်ဆောင်နေတယ်ဆိုတဲ့မြန်မာအစိုးရရဲ့လှုပ်ရက်တွေအပေါ်တန်တရားရှိလာတာကြောင့်လို့လဲဆိုပါတယ်ဆက်သွယ်စုံစမ်းထားတဲ့ကိုညာဝင်းအောင်ကဆက်ပြီးပြောပြမှာပါရှင
်မြန်မာအစိုးရငြိမ်းချမ်းရေးဖော်ဆောင်မှုအဖွဲ့ UPWC နဲ့ NCCT တနိုင်ငံလုံးအပြစ်ခတ်ရေးစေးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအဖွဲ့တို့ဟာမတ်လ31ရက်နေ့ကတနိုင်ငံလုံးအပြစ်ရရေးသဘောတူစာချုပ်မူကြမ်းကိုလက်မှတ်ရေးထိုးခဲ့ကြပါတယ်ဒီလိုသဘောတူညီမှုရှိပေမဲ့လည်းအစိုးရတပ်တွေကAA ရခိုင်တပ်မတော် MNDAA ကိုကန့်တပ်ဖွဲ့နဲ့ TNLA တအောင်းပလောင်တပ်ဖွဲ့တွေကိုတောက်လျှောက်ထိုးစစ်ဆင်နေခဲ့တာပါအခုပန်ဆန်းမှာကျင်းပတဲ့ညီလာခံကို AA MNDAA နဲ့ TNLA တပ်ဖွဲ့တွေကိုဖိတ်ကြားခြင်းမပြုဖို့အစိုးရဘက်ကဖိအားပေးတာမျိုးရှိတာကြောင့်ဒီအခြေအနေတွေပေါ်မူတည်ပြီးအစိုးရနဲ့အပြစ်ခတ်ရစဲရေးဆွေးနွေးနေတဲ့ NCCD အဖွဲ့ကနေသူတို့နှုတ်ထွက်ဖို့ဆုံးဖြတ်ခဲ့ကြကြောင်း TNLA တအောင်းပလောင်တပ်ဖွဲ့ပြောခွင့်ရသူမိုင်းအိုက်ကျော်က VOA ကိုပြောပါတယ
် NCCD ဘောနော် NCCD ရင်းမြို့ထဲအကြောင်းရင်းကဒီမတ်လ31ရက်နေ့မှာဒီ NCCD ဆွေးနွေးရေးဆွေးနွေးရေးသဘောတူညီချက်မူကြမ်းကိုဒီမှာထူတော့ဘောနော်ဒီမှာထူနေတဲ့ချိန်မှာကျွန်တော်ဒီသားမှာတက်ဝဲစစ်ဖြစ်တယ်မိုင်းရခိုင်ဘေးရခုကမရဒီကျွန်တော်တောင်းဒေတာဘောနော်ဆလောင်ဒေတာဘောနော်အာတာဆာစီဘေးရခိုင်နောက်ပိုင်းမှာဒီပန်းစမ်းညီလာခံကိုကျွန်တော်ဖွဲ့ပြီးမတက်ဖို့ UPWC ကအဝဟိုလမ်းကပြောပြောကြတာရှိတယ်။အဲဒီကြီးကြီးကြီးအဖြစ်ဒီအာ UPWC ကကျွန်တော်ဖွဲ့ပုံမှန် new data new ကျွန်တော်ထင်ရတာပေါ့နော်။အဲဒါကြောင့်လုပ်ခဲ့တဲ့တဘောမှာ
သူတို့ရဲ့အဆိုပြုချက်ကို NCCD အဖွဲ့ကချက်ချင်းအကြောင်းပြန်ကြားခြင်းမရှိသေးပါဘူး။ပန်းစမ်းညီလာခံပြီးဆုံးမဲ့မေလ6ရက်နေ့လောက်မှာတိုင်းဒေသလက်နက်ကိုင်သုံးဘွဲ့တင်ပြတဲ့နှုတ်ထွက်ရေးအစိုးနဲ့ပတ်သက်ပြီးတစုံတရာအဖြေထွက်လာမယ်လို့မျှော်လင့်နေကြပါတယ်။ NCCD အဖွဲ့ဟာတိုင်းဒေသလက်နက်ကိုင်အဖွဲ့အားလုံးကိုကိုးစားပြုပြီးတနိုင်ငံလုံးအတိုင်းအတာအပြစ်ခတ်ရဲစဲနိုင်ဖို့အစိုးရရဲ့ UPWC အဖွဲ့နဲ့ဆွေးနွေးလာခဲ့တာပါ။လက်နက်ကိုင်အဖွဲ့အားလုံးသဘောတူမှသာ NCCD အဖွဲ့ကလည်းအစိုးရနဲ့အပြစ်ရဲသဘောတူစာချုပ်ကိုလက်မှတ်ရေးထိုးနိုင်မှာဖြစ်တယ်လို့အစိုးပိုင်းတို့ကထုတ်ပြောခဲ့တာရှိပါတယ်။အခုလိုလက်နက်ကင်သုံးဘွဲ့ခွဲထွက်မဲ့ကိစ္စနဲ့ပတ်သက်ပြီး NCCT ရဲ့သဘောထားကိုသိရှိနိုင်ဖို့တာဝန်ရှိသူတွေကို VOA ကစ조사ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်ဘူးဒီမရသေးပါဘူးဒီအတော်တွင်မေလ4ရက်နေ့တုန်းကအစိုးရတပ်တွေနဲ့ TNLA တအောင်းပလောင်တပ်ဖွဲ့တို့ကြောင်မဲမြို့နယ်တဝိုက်မှာရင်ဆိုင်တိုက်ပွဲတွေဖြစ်ခဲ့ပါတယ်ဒီအခြေအနေတွေအရမြန်မာအစိုးရဟာတိုင်းဒေသလက်နက်ကင်တပ်ဖွဲ့တွေနဲ့ဒတိုင်းပြည်လုံးအတိုင်းအတာအပြစ်ခတ်ရဲစဲဖို့အာတိသရှိပုံမရဘူးလို့မြင်ကြောင်းTNL တက်ဖွဲ့ပြောခွင့်ရသူမိုင်းအိုက်ကျော်ကပြောပါတယ
်ဒီမှာမြင်ရတော့ဒီသတို့ဆွေးနွေးတာလည်းအချိန်လည်းတော်လေးကြာပြီနော်အားကြာပြီမဲ့လည်းဒီဟာကတော့အမှန်တကယ်အစီအမံလုပ်ချင်တဲ့သဘောတော့မရှိဘူးတင်တာပဲအတူကဒီတိုင်းတာဖွဲ့တဖွဲ့ပြီးတော်တော်ပြီးတော့သူကခွဲပြီးမှစီယံပင်ပင်ချင်တဲ့သဘောတော့တွေ့ရတယ်ဒီရှိပြီးသားအဖွဲ့ဆောင်မှအစိုးရကလက်မခံမှုစင်တာတရင်ကြီးလုံးဆောင်ရဖို့အနေထားတော့တော်လေးချေရနေပါနော်
NCCD အဖွဲ့ကနေနှုတ်ထွက်လိုက်ကြတယ်ဆိုအောင်တော့အဲ့ဒီတိုင်းရင်းသားလက်နက်ကင်သုံးဘွဲ့ကအစိုးရနဲ့အပြစ်ရညဉ့်ဉန်ရေးဆွေးနွေးသွားနိုင်ဖို့နီလန်းစာဖွေသွားမယ်လို့ပြောပါတယ်။ဒါအပြင်မတ်လ31ရက်နေ့ကရန်ကုန်မြို့မှာ UPWC နဲ့ NCCD အဖွဲ့တို့သဘောတူထားတဲ့တနိုင်ငံလုံးဆိုင်ရာအပြစ်ရရေးသဘောတူစာချုပ်မူကြမ်းပါအချက်တချို့ကိုပြန်လည်ပြင်ဆင်နိုင်ဖို့ NCCD အဖွဲ့ဝင်လက်နက်ကင်လေးဘွဲ့ကဝါဒီသားမှလက်ရှိကျင်းပနေတဲ့ပန်ဆန်းညီလာခံမှာတင်ပြဆွေးနွေးမှုတွေရှိခဲ့ပါတယ်ခင်ဗျာ